အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာသူ့ရဲ့သမ္မတတည်ထောင်ကာလပထမနှစ်အတွင်းအကြီးမားဆုံးအောင်မြင်မှုဖြစ်တဲ့အခွန်စနစ်ပြောင်းလဲတဲ့ဥပဒေကိုတောက်ချာနေကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်ဒေါ်လာ 1.5 ထရီလီယံရှော့ကောက်မဲ့ဒီဥပဒေကိုအားလိုက်ရဲ့အတွက်ဖလော်ရီဒါပြည်နယ်ကိုမတော်ရောက်ခင်မှာပဲဝါရှင်တန်မှာသမ္မတကလက်မှတ်ရေးထိုးလိုက်တာပါခရစ်စမတ်မတိုင်ခင်မှာဒီအခွန်ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခြင်းနေခဲ့တာလို့လည်းသူကပြောပါတယ်သူကိုဂတိမတီတဲ့လူလို့ပြောမှမျိုးကိုမလို့လားပဲအခုတော့ဂတိအတိုင်းလှုပ်ခဲ့ပြီလို့သတင်းတော်တွေကိုပြောခဲ့ပါတယ်ဒီမိုကရက်လွှတ်တော်အမတ်တွေကတော့ဒီအခွန်စနစ်သစ်ဟာချမ်းသာတဲ့လူရန်းစားတွေအတွက်သာအကျိုးရှိမှဖြစ်ပြီးတော့တာမန်လူအတွက်တော့တိတ်ထူးခြားမှမဟုတ်ဘူးလို့ပြစ်တင်ဝေဖန်တဲ့အပေါ်ထရမ့်က Twitter ကနေတုံ့ပြန်ခဲ့ပါတယ်အမေရိကန်65ရာခိုင်နှုန်းဟာအခွန်လျှော့ပေးရမှာဖြစ်ပြီးအစိုးရအခြေအနေကတော့အရင်ကအတိုင်းပေးရမှာပါဒါပေမဲ့လည်းဒီမိုကရက်တစ်ကတော့အခွန်တိုးကောက်ချင်ကြတယ်ဆိုပြီးထရမ့်ကဝေဖန်ရေးသားခဲ့တာပါဒါအပြင်အားလိုက်ရတဲ့နှစ်သစ်ကူကာလအတွက်အစိုးရလဲပတ်နိုင်မဲ့အသုံးစရိတ်ဒီငွေခွင့်ပြုတဲ့ဥပဒေကိုလည်းသမရကလက်မှတ်ရေးထိုးခဲ့ပါတယ်ရက်30အသုံးစရိတ်အတွက်ဘဏ္ဍာငွေသုံးဆွဲခွင့်ပြုလိုက်တာကြောင့်ဇန်နဝါရီလကုန်ပိုင်းထိအစိုးရလုပ်ငန်းတွေဆက်လက်လဲပတ်နိုင်မှာပါထရမ့်အစိုးရဟာ1989နှစ်တွင်ကတည်းကသုံးဆွဲလာခဲ့တဲ့အခွန်စနစ်ကိုပြောင်းလဲခဲ့တဲ့အတွက်corporation ကြီးတွေအနေနဲ့35ရာခိုင်နှုန်းကနေ27ရာခိုင်နှုန်းအထိအခွန်လျှော့ချသွားမှာဖြစ်ပြီးလူအများစုအတွက်လည်းနှစ်အတော်ကြာအခွန်လျှော့ပေးဆောင်ရမှာပါဒါပေမဲ့လည်းဒီမိုကရက်တီကတော့အခွန်စနစ်သစ်ဟာချမ်းသာတဲ့လုပ်ငန်းရှင်ကြီးတွေကသာအကျိုးဖြစ်ထွန်းစေမှာဖြစ်ပြီးတော့နိုင်ငံအနေနဲ့လက်ရှိတင်ချိနေတဲ့အကျွေး20ထရီလီယံမှာ10နှစ်အတွင်းနောက်ထပ်1.5ထရီလီယံလောက်ထပ်တိုးသွားမှာဖြစ်တယ်ဆိုပြီးတော့ပြစ်တင်ဝေဖန်ထားပါတယ်ခင်ဗျာ